ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA အစည်းအဝေးကိုအဖွဲ့ဝင်ပါတီ၈ခုလုံးကကိုယ်စားလှယ်တက်ရောက်ခဲ့ပြီးနိုင်ငံရေးပါတီ၇ပါတီကအဖွဲ့ဝင်အဖြစ်ဝင်ရောက်ခွင့်ပြုဖို့လျှောက်ထားတဲ့ကိစ္စကိုဆွေးနွေးခဲ့ပါတယ်။ပါတီ၄ခုကသာလက်ခံဖို့ဆုံးဖြတ်ခဲ့ပြီးကျန်တဲ့ပါတီ၃ခုကိုလက်ခံဖို့ဆွေးနွေးရမှာသဘောထားကွဲလဲမှုတွေရှိတာကြောင့်လက်မခံဘဲဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်း UNA အဖွဲ့ဝင်ကချင်မျိုးသားဒီမိုကရေစီကွန်ရက်ပြောရေးဆိုခွင့်ရှိသူဦးစီစီနော်ကြာကပြောပါတယ်
။ပါတီ၁ခု၇ပါတီရှိတဲ့ထဲမှာ၄ပါတီကတော့ short မရှိဘူး။၃ပါတီကတော့စူမီဒီယာချင်းတွေကိုစဉ်းစားပေးဖို့ကျွန်တော်တို့ကလည်းဒီကချင်မျိုးသားဒီမိုကရေစီပါတီတပ်တပ်သူကြပါတီကိုကျွန်တော်တို့အခြေဆိုင်ပါတီတွေနဲ့နားလည်မှုယူပြီးတဲ့ခါကျမှ UNA မှာပြုဖို့အဲ့ဒါတဘောထားလေးနည်းနည်းကွဲလွဲတဲ့အချက်ပဲရှိပါတယ်ဗျ
။ခုမီမျိုးသားပါတီဓနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီရခိုင်မျိုးချစ်ပါတီမျိုးအမျိုးသားဒီမိုကရေစီပါတီလေးပါတီကို UNA အဖွဲ့ဝင်အဖြစ်လက်ခံဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီနေ့အစည်းအဝေးမှာ NLD အစိုးရဟာတိုင်းရင်းသားတွေအားကိုးလို့မရတော့ကြောင်းနဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကိုသာအားကိုးရမှာဖြစ်ကြောင်းဥက္ကဋ္ဌဦးကပြောကြားခဲ့ပါတယ်။လက်ရှိနိုင်ငံရေးအခြေအနေအရ NLD တက်မတော်နဲ့တိုင်းရင်းသားတွေဆိုပြီးအဖွဲ့၃ခုဖြစ်လာမှာဖြစ်တာကြောင့် UNA အဖွဲ့ဝင်တိုင်းရင်းသားတွေအနေနဲ့တိုင်းတိုင်းမင်းမင်းရှိဖို့လိုကြောင်းကျန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးကပြောပါလေ
အစိုးရတော်တော်လကောင်းတပ်မတော်ဘက်ကတော်လကောင်းကျွန်တော်တို့လက်နက်ကင်တပ်ဖွဲ့တွေကိုကင်တွေတဲ့နေရာမှာဆက်ဆံလာတဲ့နေရာမှာနိုင်ထက်စီးနင်းဖြစ်လာရင်အခြားသောအခြားသောအဖွဲ့တွေလည်းဒီ issue ကိုကင်လိမ့်မယ်ဒါကြောင့်အမြဲတမ်းပဲငါဆွနေရတာပါပဲလက်ရှိတွားနေတဲ့နိုင်ငံကြီးအခြေအနေကလည်းဘယ်နည်းနဲ့မဆိုတက်ကတဖွဲ့နိုင်ငံရေးပါတီ NLD ပေါ့တဖွဲ့တိုင်းသားတွေကလည်းတဖွဲ့ဆိုတော့ပေါ်ဖို့ပေါ်လာတော့မယ်အဲ့တော့ကျွန်တော်တို့ UNA ကတိုင်းသားတွေကလည်းတိုင်းနိုင်ငံပြင်နဲ့ဆက်သွားကြပါစို့လို့တိုက်တွန်းရင်ကျွန်တော်ညှိနှိုင်းချုပ်ပါတယ်ခင်ဗျာ
UNA အနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တာတွေကိုအထူးအလေးပေးလှုံ့ဆော်သွားမှာဖြစ်ကြောင်းလဲ UNA အဖွဲ့ဝင်ပါတီခေါင်းဆောင်တွေကပြောပါတယ်နိုင်ငံတော်အတိုင်းမင်္ဂန်ပုတ်ကိုဒေါ်အောင်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုတလား2လအတွင်းပြည်အောင်ဆောင်ရွက်လိုကြောင်းနေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီအစည်းအဝေးမှာပြောကြားခဲ့ပါတယ်။အဲ့ဒီပင်လုံညီလာခံကိုကျင်းပတာတော့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ဖို့အလားအလာနဲ့ကြောင်းနဲ့ဒါကိုစိတ်မပြတ်ဘဲမကြိုးစားဘဲနေလို့မဖြစ်ကြောင်းအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ခဲ့တဲ့ဦးရဲတောင်ကပြောပါတယ်
။တိုင်းသားတွေကမွေးရပါခွင့်ရပြည်နယ်တွေရဲ့ခွင့်ရရတဲ့ရတိုက်တဲ့ခွင့်ရကိုဖွဲ့စည်းပုံမှာပြည်ပြည်ပြင်းပြင်းမပြတ်ထန်းနိုင်ပဲနဲ့ဒီလိုပဲပြောခွင့်ရရုံနဲ့တော့ဘာမှမတူမရတာနဲ့ရတာလေးပဲရှိတယ်ကျွန်တော်ထင်တယ်27ရာစုပင်လုံးကျင်းပရင်လည်းပဲအားလုံးတော့ပါဝင်ခွင့်ရမယ်ပြောရမယ်ဆိုရမယ်ပြောခွင့်ရမယ်ဆိုခွင့်ရမယ်ဒါမဲ့ကျွန်တော်ဖြစ်ရှင်တဲ့တကယ်ကိုယ်ပိုင်ပြတ်ထန်းခွင့်ပြေဝါရှိတယ်အဲ့လိုပြည်နယ်များနဲ့ဖယ်ဖယ်ပြည်ထောင်စုဖြစ်ဖို့အလားအလာကတော့အလွန်ပဲနည်းပါတယ်ကဲအဲ့လိုဆိုရင်စက်ပြက်လက်ပြက်နဲ့လက်မှန်ချပြီးကျွန်တော်တို့မလုပ်တော့ဘူးလားလောက်ရမယ်ကျွန်တော်ပြောတာကပင်လုံစိတ်ကနဲ့မပြီးဘူးပင်လုံမူပင်လုံခတိကိုပင်လုံသဘောတူညီချက်ဒါလေးကိုရဖို့အတွက်သားစင်မြင့်ဆက်ကြိုးပမ်းရမှာပဲ
ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကို1990ရွေးကောက်ပွဲအနိုင်ရရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မွန်အမျိုးသားပါတီဇိုမီအမျိုးသားဒီမိုကရေစီပါတီစတဲ့ပါတီ၈ပါတီနဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။နောက်ထပ်နိုင်ငံရေးပါတီ၄ခုကိုအဖွဲ့ဝင်အဖြစ်လက်ခံလိုက်တာကြောင့်အဖွဲ့ဝင်နိုင်ငံရေးပါတီ၁၂ခုထိရှိလာပြီဖြစ်ပါတယ်ခင်ဗျာ။